ဆရာနာသိမ့်ပြီးနောက်နိုင်ငံတော်ဝန်ဒေသတချို့မှာလုံခြုံရေးတပ်ဖွဲ့တွေကိုလက်လုံတနတ်တွေနဲ့ပြန်လည်တိုက်ခိုက်နေကြသူတွေရှိနေပါတယ်။ဒီအကြောင်းအေအေပီသတင်းဆောင်မကိုမခွန်ညိုပြောပြပေးထားပါတယ်ရှင်။မြန်မာနိုင်ငံအနှံ့အထူးသဖြင့်မြို့ကြီးတွေမှာစစ်အာဏာသိမ်းမှုကိုဆန့်ကျင်စံတာပြတာတွေကိုအကြမ်းဖက်နှိမ်နင်းလာကြောင်းစံတာပြသူတွေဟာပြည်သူ့ကာကွယ်ရေးတပ်ဆိုပြီးဖွဲ့စည်းပ ရှိနေပြီးတနတ်လုံနေသူကကျွမ်းကျင်ပညာရှင်တော့မဟုတ်ပါဘူးဒါပေမဲ့တစ်သားကနေတနတ်တင်ဖြစ်အောင်ကိုရောတနတ်ပြောင်းတနတ်မောင်းခလုတ်အားလုံးတနတ်တလက်ဖြစ်လာတဲ့အထိအဲ့ဒီနေရာမှာပဲလုပ်ပါတယ်လက်ဖြစ်တနတ်တွေဟာတိုက်ပွဲတွေမှာသုံးတဲ့စံချိန်မီတွေတော့မဟုတ်ပါဘူးလက်လုံတနတ်တွင်နဲ့တိုက်ပွဲဝင်ခဲ့သူကိုဂျွန်က ASP ကိုအခုလိုပြောပြပါတယ
်။ချင်းချောက်တဲ့ပုံစံမျိုးပေါ့။သူကရန်ပြည့်လို့လည်းပြောလို့လည်းရတာပေါ့။သူကဟိုဗာလဲလိုက်ကောမြက်လက်တော်ကတည်းထူတယ်ထူတယ်ဒီမော့ဆိုဖက်ထူထူတယ်ထူတယ်နောက်ပြီးသူကတရားနိဖက်အနေနဲ့ကျွန်တော်တို့ထူွယ်ထူတယ်ထူရန်ပြည့်မယ်စဉ်းစားရချိန်မှာကျွန်တော်လူကအိအားနည်းနည်းပေါ့ရန်ထောင်းနေဆိုမရောက်လည်းမရောက်ဘူးလေ။သူကပြည်နေရာကျော်300လောက်ရှိတယ်
အခုဆိုနေရာတော်များများမှာစန္ဒပြသူတွေဦးဆောင်တဲ့ဒေသရင်းကာကွယ်ရေးတပ်ဖွဲ့တွေတိုးများလာနေသလိုမြို့ပေါ်စန္ဒပြသူတချို့ကလည်းစစ်တင်နှန်းတက်ဖို့အတွက်တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေရှိနေတဲ့ဒေသတွေကိုရောက်လာနေကြပါတယ်။ဒါပေမဲ့လည်းအရှိတောင်အာရှမှာအကြမ်းရန်ဆုံးအရက်ဆက်ဆုံးဆိုတဲ့စစ်တပ်ရှိရာနိုင်ငံတွေထဲကတစ်ခုဖြစ်တဲ့မြန်မာစစ်တပ်နဲ့ထိတ်တန့်ရင်ဆိုင်တိုက်ပွဲတွေမှာလက်နက်အင်အားအရစစ်တပ်ကိုမရှင်းသာဘူးဆိုတာကိုလည်းရရလက်နက်ဆွဲကင်တိုက်ပွဲဝင်နေသူတွေကသိကြပါဗျ။မကြသေးခင်ကတိုက်ပွဲတွေမှာစစ်တပ်ဘက်ကလက်နက်အရေးအတွက်နဲ့အရေးအသွေးတွေကြောင့်သူတို့အရေးမလှခဲ့ပုံကိုလည်းကိုချွန်ကအခုလိုပြောပြပါဗျ
။စနိုက်ပါနဲ့လက်ထပ်ခေါ်ကစနိုက်ပါစနိုက်ပါသမားနဲ့ရောက်ဖတ်စင်လာတယ်။နေရောက်ဖတ်စင်လာတော့၈တောက်ပြည့်ရဲ့၆တောက်ကြည့်ရဲ့အဲမှာသူတို့ကသနတာကသိပ်ပါတိတ်တော့တဲ့ချိန်မှာတဲသိမ့်မဲ့ဆိုမှပြည်သူကလှုပ်နေတဲ့ချိန်မှာသူတို့ဟဲလိုပေါ့ပြန်နဲ့လာတယ်
။မကြသေးခင်ရပိုင်းအတွင်းတရားပြင်နေတဲ့မှာတိုက်ပွဲတွေအရှိန်မြင့်လာနေပြီးစစ်တပ်ဘက်ကရွာတွေထဲကိုလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တဲ့အကြောင်းဒေသခံတွေကစွပ်စွဲပြောဆိုထားပါတယ်။စစ်တပ်ဘက်ကပစ်ခတ်လိုက်တဲ့လက်နက်ကြီးတွေရွာတွေအထိကျလာနေတာကြောင့်ဒေသခံပြည်သူတွေဟာလွန်ခဲ့တဲ့သတင်းနှစ်ပတ်ကျော်ကလေးကတော်တဲ့ကိုထွက်ပြေးလာခဲ့ကြပြီးကြောက်ကပြန်ဘေးမှာဖြစ်သလိုရွက်ပြင်းတဲ့တိုးပြီးတော့နေနေကြရပါတယ်။သူတို့အတွက်စီစံစားစတဲ့အမကန်ရိတ်ခါတွေလိုအပ်နေပြီးခင်းစားအနေနဲ့ကတော့ငပြောပင်နဲ့ပိနေသည်ရှိရင်ရပါပြီလို့လည်းစစ်ဘေးရှောင်ပြည်သူတယောက်က AFP ကိုပြောပါတယ်။ကရင်ပြည်နယ်အတွင်း KMU ထိန်းချုပ်နယ်မြေမှာစစ်တင်နှန်းတက်နေတဲ့လူငယ်တယောက်ကလည်းအခုလိုပြောပါတယ်
။1960မြေကနေ2023ခုကိုဒီအာဏာရှင်ရဲ့အမွေစိုးကိုနောက်မျိုးဆက်တွေကိုလက်စစ်ကံမှုပေါ့နော်အဲ့ဒီနေသားကျွန်တော်တို့ဖြစ်မခံနိုင်တော့ကျွန်တော်တို့မျိုးဆက်နဲ့ကျွန်တော်တို့နိုင်ငံကိုကျွန်တော်တို့ကကောင်းစားစေချင်တယ်တိုးတက်စေချင်တယ်ကမ္ဘာလည်းမနှိမ့်ချနဲ့ကျွန်တော်တို့နိုင်ငံကျွန်တော်တို့တုံးမကြလို့မဟုတ်ပါအာဏာရှင်ရဲ့စီမံခန့်ခွဲမှုညံ့လို့ဖြစ်တယ်ဒါကြောင့်စစ်အာဏာရှင်စနစ်ကိုကျွန်တော်တို့အမြင့်ပြအောင်သုံးလမ်းမယ်အဲ့ဒီပုံမှာလည်းကျွန်တော်တို့ကအယူကြီးအရေးခံခံကျွန်တော်တို့ကိုကျွန်တော်တို့အယူဝန်နတ်တင်လာပြီးတာဖြစ်ပါတယ်
ခိုးတော့ကတနတ်တန်ဆိုတာတခါမှမကြားခဲ့ဘူးကြောင့်လည်းအခုအဲ့ဒီတနတ်တန်ရဲ့အရန်ကိုရင်းနှီးနေပြီဖြစ်တယ်လို့လည်းသူကပြောပါတယ်။ဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရကို2020ရွေးကောက်ပွဲမဲလိမ့်နေဆိုတဲ့စွပ်စွဲချက်နဲ့ဖေဖော်ဝါရီလ1ရက်နေ့မှာစစ်တပ်ကထိန်းသိမ်းဖယ်ရှားလိုက်ခဲ့ခြင်းကစလို့မြန်မာပြည်တွင်းအခြေအနေတွေဟာဗယံပရာဖြစ်လာနေပြီးစီးပွားရေးလုပ်ငန်းအလုံးလည်းတုန်ဆိုင်ရပ်တန့်ကုန်ပါတယ်ရှင်။